အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ 8,000 ကျော်ကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလထဲမှာပိုကူးစက်သူအရေအတွက်ရောကြလာနေပါတယ်။စက်တင်ဘာလ16ရက်နေ့ကအထိနေ့စဉ်ကူးစက်မှု 9,800 ကျော်ရှိခဲ့ပေမယ့်လွန်ခဲ့တဲ့သတင်းပတ်မှာပိုကူးစက်သူအရေအတွက်ဟာ 9,000 ဝန်းကျင်အထိလျော့နေလာခဲ့တာပါ။ဒီကပေးစတဲ့ကလေးကဘီဟာပြည်နယ်မှာပထမဆုံးလွှတ်တော်ရွေးကောက်ပွဲကျင်းပဖို့လူချင်းခက်ခွက်ခွာနေကြဖို့ကန့်သက်စည်းကမ်းတွေနဲ့အတူအောက်တိုဘာလကုန်ပိုင်းမှာ3ရက်သတ်မှတ်ချိန်တွင်မဲဆန္ဒရှင် 82 သန်းနီးပါးမဲပေးကြရမှာပါ။ဖိလစ်ပိုင်မှာတော့ကျွမ်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စည်းရုံးတွေအရပြီးခဲ့တဲ့စနေနေ့ကကူးစက်ခံရသူ 3,000 နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံရသူ 3,000 အထိမြင့်တက်သွားခဲ့ပြီးအရှိတောင်အာရှမှာအမြင့်ဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်။စီးပွားရေးထိခိုက်မှုတွေကြောင့်ကန့်သတ်စည်းမျဉ်းတွေကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်အခုလိုမြင့်တက်သွားတာလည်းဖြစ်ပါတယ်။ကူးစက်မှုတွေဟာထိန်းချုပ်လို့မရနိုင်တဲ့အခြေအနေမှာရှိနေကြောင်းဝေဖန်ပြောဆိုနေကြပါတယ်။တောင်ကိုရီးယားမှာ၄ရက်အတွင်းနေ့စဉ်လူ100ကူးစက်ခံနေရတာကနေပထမဆုံးအကြိမ်62ယောက်ပဲကူးစက်ပါတော့တယ်။ကိုရီးယားယောဂကူးစက်မှုကာကွယ်ထိန်းချုပ်ရေးဌာနရဲ့ထုတ်ပြန်ချက်အရစနေနေ့အထိသေဆုံးသူ399ယောက်ပါဝင်စုစုပေါင်းကူးစက်ခံရသူ 23,516 ယောက်ရှိပါတယ်။ကူးစက်မှုအသစ်41ယောက်ဟာလူဦးရေအရန်ထူရတဲ့ဆိုးမျိုးတော်မှဖြစ်ပြီးဖျားကြောင်တွေစားတော့ဆိုင်တွေတက်ကြီးရွယ်ဟိုဂေဟာတွေနဲ့ကြောင်တွေမှာကူးစက်ခဲ့တာပါအင်ဒိုနီးရှားမှာတော့စနေနေ့မှာကူးစက်ခံရသူအသစ်4500နီးပါးရှိပြီးစုစုပေါင်း 23,000 ကျော်ဖြစ်လာသလိုသေဆုံးသူစုစုပေါင်း 1,308 ယောက်ရှိတဲ့အကြောင်းပြန်လည်ကြားမှလာသူကတော့2,000နီးပါးရှိတယ်လို့လည်းဖော်ပြထားပါတယ်